လွန်ခဲ့တဲ့6နှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းတပ်ဖြတ်ခံခဲ့ရတဲ့ရိုဟင်ဂျာတွေအသက်ရှင်ကျန်ရစ်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ရပ်တည်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါရယ်ရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်ခံရမှု6နှစ်မြောက်နေ့ဖြစ်တဲ့ဒီနေ့မှာပဲအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ကြမ်းကြုတ်ရက်စက်မှုတွေအတွက်တရားမျှတမှုကိုရှာဖွေဖို့နဲ့တာဝန်ယူမှုတာဝန်ခံမှုရှိစေဖို့အတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းဝန်ကြီးဘလင်ကင်ကကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်ဖိနှိပ်မှုတွေကြောင့်နေရက်စွန့်ခွာထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကူညီလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နဲ့ဒေသရင်းတခြားနိုင်ငံတွေကိုလည်းအလေးနက်ကျေးဇူးတင်တယ်လို့သူကပြောသွားပါသေးတယ်အလားတူလူအခွင့်အရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးဗော်ကာတက်ကလည်းရိုဟင်ဂျာတွေပေါ်ထက်ခါတလဲလဲဖိနှိပ်နှိမ်ပန်းနေတဲ့မြန်မာစစ်တပ်ကိုအရေးယူနိုင်ဖို့နဲ့နိုင်ငံတဝန်းလူအခွင့်အရေးချိုးဖောက်မှုတွေနဲ့လူသားတွေအတိဒုက္ခရအောင်ဆောင်ရွက်နေတာတွေကိုတားဆီးဖို့အတွက်အခုထပ်ပိုပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်လိုအပ်နေတယ်လို့မင်းကကြေညာချက်မှာထုတ်ပြန်တောင်းဆိုခဲ့ပါတယ်ရှင်။